Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင့်ချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inura.org ဖြစ်ပါတယ်။စလုံးသေးနဲ့ bible@inura.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။အခုချိန်မှာခရစ်တော်ကိုမျှော်လင့်သောတတ္တမနှင့်အသင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ်AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6ນາရီမိနစ်30မှ8ນາရီအထိ16မီတာ kHz 1653ညာပိုင်း9ນາရီမှ9နာရီမိနစ်30အထိ19မီတာ kHz 1953ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဘန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်ဒါကြောင့်ကိုယ်ရောစိတ်ပါစမ်းမစီဖို့ယင်စမ်းမချင်းတရင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင
်စမ်းနေကန်တာစမ်းမနေမှာလူမှုဘဝစင်ပြေမှာစိတ်ချမ်းသာကိုစမ်းမရှိနေတဲ့ကသူချင်းမြတ်တာများသောပေးကဲ
တော်တာရှင်များရှင်တူတာဖလဲဆွေးနေမယ်ဆိုတော့ကျမရေကဏ္ဍမှာကျမမာလေးနဲ့အတူ
ကျမခိုင်တို့လေ့လာထားတယ
်ခန္ဓာကိုယ်နှွေးထွေးသွားစေမယ့်အစားအစာများဆိုတဲ့အကြောင်းကိုဆွေးနွေးတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင
်တော်တာရှင်များရှင်အင်းရတဲ့ဆောင်းရင်းကာလမှာနှွေးထွေးမှုရှိနေစေဖို့ရန်အတွက်အဝတ်အစားတွေကိုဝတ်ဆင်ကြသလိုတော်တာရှင်တို့ကိုနှွေးထွေးစေမယ့်အစားအစာတွေလည်းရှိပါတယ်သွေးလည်ပတ်မှုကောင်းမွန်စေပြီးကိုယ်ခန္ဓာကိုယ်နေထိုင်ကောင်းစေတဲ့အစားအစာတွေလည်းရှိပါတယ်ရှင်။ဆောင်းရင်းကာလမှာအပူကိုထုတ်ပေးတဲ့အစားအစာမျိုးတွေကိုရွေးစားနိုင်ပါတယ်ရှင်။အဲ့ဒီအစာတွေကလူရသည့်အချိန်မျိုးတွေမှာစားသုံးရင်တောတရှင်တို့ကိုပို့ပြီးတော့နှွေးထွေးစေတာမို့ဆောင်းရင်းကာလနဲ့လိုက်ဖက်တဲ့အစားအစာပဲဖြစ်ပါတယ်။ဒါကြောင့်မို့ဆောင်းရင်းကာလနဲ့လိုက်ဖက်ညီတဲ့အစာတွေကဘလို့အစာတွေလဲဆိုတာကိုတောတရှင်တို့ကျမ်းမာရေးဘုဒ္ဓတရားရရှိစေဖို့တင်ပြပေးလိုက်ရပါတယ်ရှင်
။မှန်ပါတယ်ရှင်။ဆောင်းရင်းကာလနဲ့လိုက်ဖက်ညီထွေလာတဲ့အစာတစ်ခုတည်းမှာတော့စက်သွန်ဖြူလဲပါဝင်ပါတယ်ရှင်။လူအများစုရဲ့ခန္ဓာကိုယ်အတွင်းမှာကိုလက်စထရောအဆင့်တွေမြင့်မားနေတတ်ကြပါတယ်။ဒီလိုမြင့်မားနေတဲ့ကိုလက်စထရောတွေကိုလျှော့ချစေဖို့စက်သွန်ဖြူကဆွမ်းဆောင်ပေးနိုင်ပါတယ်ရှင်။ဒါကြောင့်စက်သွန်ဖြူကိုစားရင်ကိုလက်စထရောကျဆင်းပေးသလိုခန္ဓာကိုယ်ကိုနှွေးထွေးစေပါတယ်။ဆောင်းတွင်းအချိန်မှာလူအများစုဟာအထူးအားဖြင့်အေးမိတာ၊ချောင်းဆိုးတာ၊စားတဲ့ဝေဒနာတွေခံစားရတတ်ကြပါတယ်ရှင်။အဲ့ဒီလိုအချိန်မှာစက်သွန်ဖြူကိုစားသုံးပေးမယ်ဆိုရင်အဲ့ဒီဝေဒနာကိုခုခံကာကွယ်မှုဖြစ်စေပါတယ်။ဒါကြောင့်လဲဆိုတော့စက်သွန်ဖြူမှာဘက်တီးရီးယားနဲ့ဗိုင်းရပ်စ်ပိုးတွေကိုတိုက်ထုတ်နိုင်တဲ့တဘာဝစွမ်းအင်အာနိသင်တွေပါဝင်နေတဲ့အတွက်ကြောင့်ပဲဖြစ်ပါတယ်ရှင်။လေချောင်းနာတဲ့အချိန်နဲ့လေချောင်းရနေတဲ့အချိန်မှာစက်သွန်ဖြူ၃ဦးလောက်ဝါးစားပြီးရေတောက်လိုက်ရင်တော်တရှင်ခံစားနေရတဲ့ဝေဒနာကိုတတ်တာပြောက်ကင်းသွားစေပါတယ်ဆိုတဲ့စက်သွန်ဖြူရဲ့ဆောင်းရသည့်ကာလစားသုံးသင့်ပုံနဲ့ဆေးဘက်ဝင်ပုံအကြောင်းလေးကိုလည်းတင်ပြပေးလိုက်ရပါတယ်ရှင်။
တော်တာရှင်များရှင်မာလီပြောပြခဲ့တဲ့အချက်တွေကမှန်ပါတယ်။ပြည်ကြီးကဆောင်းနှင်းမှာဖြစ်တတ်တဲ့အေးမိခြင်းနဲ့လေကြောင်းနာရာတွေကိုတက်တာပြောက်ခင်းစီတယ်ဆိုတဲ့အကြောင်းလေးကိုလည်း ဆက်လက်တင်ပြချင်ပါတယ်ရှင်။ဒီနေ့မှာပြည်ရည်တစုံနေ့စဉ်မြှဝဲသုံးဆောင်ပေးမယ်ဆိုရင်ခန္ဓာကိုယ်တွင်ခုခံအားစနစ်ကိုမြင့်တက်စေပြီးအစာမကျေဖြစ်တဲ့ဝေဒနာကိုပြောက်ကင်းစေပါတယ်။တဘာဝအချို့တဲ့ပတ်ဝန်းပြီးသားမှုတခြားအဖြစ်အစာထိုးစားသုံးလို့လည်းရပါတယ်။ဒါအပြင်ကျန်းမာရေးနဲ့ညီညွတ်တဲ့အချို့တဲ့လည်းဖြစ်ပါတယ်ရှင်။ပြည်ရည်ဟာခန္ဓာကိုယ်ကိုနွေထွေးစေပြီးကယ်လိုရီလောင်ကျွမ်းမှုကိုလည်းကူညီပေးပါတယ်။သောတာရှင်တို့လည်းတဘာဝမှရရှိတဲ့ပြည်ရည်ကိုမြှဝဲသုံးဆွဲပြီးကျန်းမာစေဖို့တဘာဝစီတလည်းဖြစ်တဲ့ပြည်ရည်ကိုနေ့စဉ်မြှဝဲသုံးဆွဲဖို့အကြံပေးပါစီလားရှင်
။သောတာရှင်တို့ကိုဂျင်းရဲ့စေဖတ်အသုံးဝင်ပုံစံကိုတင်ပြပေးခြင်းပါတယ်ရှင်။အိန္ဒိယနိုင်ငံသားတွေအများစု၃လရှိတဲ့ဂျင်းမှာပူဆက်တဲ့အရသာရှိသလိုဟင်းတွေကိုချက်ပြုတ်တဲ့အခါမှာပိုပြီးအရသာရှိအောင်ဖြစ်စေပါတယ်ရှင်။နောက်တစ်ချက်ကတော့ဂျင်းကိုစားသုံးပြီးရင်ခန္ဓာကိုယ်တွင်းကိုပူနွေးသွားစေနိုင်တဲ့အတွက်ဆောင်းတွင်းနဲ့တင့်တော်တဲ့အစာတစ်မျိုးလည်းဖြစ်ပါတယ်ရှင်။ဂျင်းသုံးစားပြီးရင်ခန္ဓာကိုယ်ကိုနွေးထွေးစေပြီးဇီဝဖြစ်ပျက်မှုကိုလည်းကောင်းမွန်စေပါတယ်။ဒါမှမဟုတ်ရေနွေးချမ်းတဲ့ဂျင်းတစ်ပြားလောက်လီးထည့်ပြီးစိတ်တော့ပြီးရင်ခန္ဓာကိုယ်ကိုနွေးထွေးစေပါတယ်ဆိုတော့ဂျင်းရဲ့အသုံးဝင်ပုံအကြောင်းကိုဖော်ပြပေးလိုက်ရပါတယ်ရှင်
။ဟုတ်ပါတယ်ရှင်။အစာလဲစီစီးလဲအစာဆိုတဲ့အတိုင်းတကြည်ဘူခောက်ရဲ့တဘာဝအနိတိကျမရဲ့အကျိုးပြုပုံအကြောင်းကိုဆက်လက်တင်ပြပေးချင်ပါတယ်ရှင်။ဟင်းတွေကိုပိုပြီးအရသာရှိစေတဲ့တကြည်ဘူခောက်ဟာချိုတဲ့အရသာရှိပေမဲ့ခန္ဓာကိုယ်တွင်းမှာပူစေတဲ့အနိတိရှိတာကြောင့်ဆောင်းတွင်းကာလမှာစားသုံးပြီးခန္ဓာကိုယ်အေးတဲ့ဓာတ်ကိုပြည့်ပြောက်စေပါတယ်။ဟင်းချက်ရမှာလည်းတကြည်ဘူခောက်ကိုထည့်သုံးနိုင်ပါတယ်ရှင်
။တောတာရှင်များရှင်အစစ်အစံတွေဖြစ်တဲ့မြေပဲ၊ပဲထော့ဘတ်၊ဗာဒန်စစ်၊တီဟိုစစ်နဲ့အခုမသီးတွေမှာဗီတာမင်နဲ့အမြင့်ဓာတ်တွေများစွာပါဝင်ပြီးခန္ဓာကိုယ်အတွက်ကျန်းမာရေးအကျိုးပြုစေပါတယ်ရှင်။အစစ်အစံတွေဟာဖိုက်ပြည့်စေပြီးစာလောင်မှုကိုထိန်းထားတဲ့အတွက်ခန္ဓာကိုယ်အလေးချိန်ကျချင်သူတွေအနေနဲ့စားသုံးသင့်ပါတယ်။အစစ်အစံတွေကိုစားသုံးတာကခန္ဓာကိုယ်ကိုနွေးထွေးစေတဲ့အတွက်ဆောင်းတွင်းလိုကာလမှာစားသုံးသင့်တဲ့အစားအစာပဲဖြစ်ပါတယ်ရှင်
။တောတာရှင်တို့လည်းကျမခိုင်တဲ့အတူငွေချင်းမာလေးတင်ပြပေးခဲ့တယ်။ဆောင်းရသည့်ကာလမှာခန္ဓာကိုယ်နွေးထွေးစေသောအစာဖြစ်ကြတဲ့ကြက်သွန်ဖြူ၊ပြားရည်၊ဂျင်း၊တစ်ကြဘူခေါက်နဲ့အစစ်အစံတို့ရဲ့ဆေးဘက်ဝင်ကျန်းမာရေးအကျိုးပြုပုံအကြောင်းတွေကိုကြားသိခဲ့ရပြီဆိုတော့အဲ့ဒီအစာတွေကိုစားသုံးပေးခြင်းဖြင့်ဆောင်းရည်ဒီမှာဖြစ်တဲ့အနာရောဂါဘေးရအပေါင်းမှာကင်းဝေးနိုင်ကြပါစေရှင်။
တောတာရှင်များရှင်ယခုဖော်ပြခဲ့တဲ့အကြောင်းအရာလေးကို Gold Hat ကျန်းမာရေးနဲ့လှပကြနဲ့အတော်အမှတ်487မှာစာရေးသူတသေးရေးသားထားတဲ့ခန္ဓာကိုယ်နွေးထွေးသွားစေမည့်အစားအစာများဆိုတဲ့ကျန်းမာရေးဆောင်းပါးလေးကိုကျမတို့မျှော်လင့်ခြင်းအတန်မှာအောက်နှုတ်တင်ပြပေးလိုက်ရပါတယ်ရှင
်။ပေါ်တာရှင်များရှင်တူတာဖလဲဆွေးနွေးမယ်ဆိုတဲ့ကျမရဲ့ကန်တာမှာကျမခိုင်တဲ့အတူ
ကျမမလေးတို့က
ခန္ဓာကိုယ်နွေထွေးသွားစေမယ့်အစားအစာများအကြောင်းကိုတင်ဆက်ပေးခဲ့သလိုနောက်လာမယ့်အချိန်မှာဘလို့အကြောင်းအရာလေးတွေကိုတင်ဆက်ပေးအောင်မလဲဆိုတာကိုသိရလေအောင
်စောင့်မျှော်နာစဉ်အားပေးကြပါအောင်လားရှင်။ကျေးဇူးတင်ပါတယ်ရှင
်။လူသားများအတွေ့လူသားတယောက်စတဲ့ရှာပြီအိုးတွေ့တော့သွန်ပြီယုံကြည်ဒီအချိန်မှလောပြီသစွန်ပေကယေရှုရဲ့
တောတာရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော့ရတမဆရာဦးတင်မောင်ဆဲမဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်နားတော်တာဆင်ရင်ခွန်အာယူကြပါစို့
သမိတ်ရှင်များအားလုံးမင်္ဂလာပေါင်းနဲ့ပြုဝါဆောင်ကြပါစေ။ဒီနေ့မင်္ဂလာရှိတော်နေ့တက်ပါလို့ရှိရင်ဆက်လက်ပြီးတော့မျော်လင့်ခြင်းဓမ္မဒေသနာကနေမှာပေးသွားခြင်းတဲ့သတင်းစကားကတော့သခင်ယေရှုဒုတိယအကြိမ်မကြွလာမီဘာဖြစ်ပြက်မလဲ။သခင်ယေရှုဒုတိယအကြိမ်မကြွလာမီဘာဖြစ်ပြက်မလဲဆိုတဲ့သတင်းစကားကိုဆက်လက်ပြီးတော့နားတော်တာဆင်ကြပါစို့။ချစ်တော်မိတ်ဆွေတို့သခင်ယေရှုဒုတိယအကြိမ်မကြွလာမီဘာဖြစ်ပြက်မလဲ။ဖခင်သခင်ရဲ့တရားစီရင်ခြင်းပဲဖြစ်ပါတယ်။အဓိကတော့ချက်ကိုဒံယေလအနာဂတ်ကျမ်းထဲမှာဆိုရှင်အထူးခြားဆုံးအနာဂတ်စကားအနေနဲ့ဖော်ပြထားပါတယ်။ဒံယေလအနာဂတ်ကျမ်းခန်း၈အငယ်၁၄မှာဆိုရှင်ရက်ပေါင်း1300တိုင်တိုင်တည်လိုက်မယ်တဲ့။ထို့နောက်တန်ရှင်းရဌာနတော်ကိုတဖန်စေတော်သုတ်တင်လိုက်ပြီ။ဒီနေရာဟာဆိုရှင်ကျမ်းစာမှာအချိန်နဲ့ပတ်သက်တဲ့အရှိလျားဆုံးအနာဂတ်စကားဖြစ်ပါတယ်။ယေဇကျေလခန်းကြီး၄အငယ်၆မှာဆိုရှင်ဒီအနာဂတ်စကားထဲမှာတည့်ရဟာဆိုရှင်တော့တနှစ်နဲ့ညီမျှတယ်လို့သိရပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့နှစ်စား၌ရက်ကိုငါထားပြီတဲ့။ဒါကြောင့်ရက်ပေါင်း1300ဆိုရှင်နှစ်ပေါင်း1300ကိုပုံဆောင်ပါတယ်။နှစ်ပေါင်း1300ဆိုရှင်တော့ဒံယေလအခန်းကြီး9 8 9တို့မှာဆိုရှင်ဖော်ပြထားတဲ့အကျယ်ပြန့်တဲ့เนาะအနာဂတ်စကားရဲ့အပိုင်းအစတစ်ခုဖြစ်နေတဲ့အရာဖြစ်ပါတယ်။ ဒါကြောင့်ဒီအနာဂတ်စကားဆိုရှင်ကျွန်တော်တို့သခင်ရဲ့ရည်နေချင်းခံမဲ့အချိန်နဲ့ကားတိုင်ပါလို့ရှင်အသေးခံမဲ့အချိန်ကိုအတိအကျဟောထားပါတယ်ဒီရက်ပေါင်း2300သို့မဟုတ်နှစ်ပေါင်း2300အနာဂတ်အချိန်ကာလဆိုရှင်အာတီစရစ်ဘယင်ယေရုရှလင်မြို့နဲ့သူ့ရဲ့စီးပွားရေးစနစ်ကိုပြန်လဲပြီးတော့တည်ဆောက်ဖို့ရန်အတွက်အမိန်ပေးလိုက်တဲ့အချိန်ကစတင်ခဲ့ပါတယ်ချစ်တော်မိတ်ဆွေတို့ဣသေလလူမျိုးများစွာဆိုရှင်ဘာပလုံနိုင်ငံမှာနှစ်ပေါင်း80ကြာကျွန်ခံပြည့်တဲ့နောက်မှာဆိုရှင်တော့သူတို့ချစ်တဲ့မြို့ကိုပြန်လဲတည်ဆောက်ဖို့ရန်အတွက်ဆန္ဒပြင်ပြကြပါတယ်။နောက်ဆုံး459 BC မှာဆိုရှင်ကြာမြင့်စွာစောင့်နေခဲ့ရတဲ့အမိန့်တော်ကိုဘယင်ကြီးကဆိုရှင်ချမှတ်ခဲ့တယ်။နှစ်ပေါင်း2300ဆိုရှင်အဲ့ဒီချိန်ကစတင်ခဲ့ပြီးတော့ AD 1844မှာဆုံးခဲ့ပါတယ်။ကျွန်တို့ရဲ့ကြမ်းကြက်များကိုပြန်လဲကြည့်ကြပါစို့။အနာဂတ်ရက်ပေါင်း2300သို့မဟုတ်နှစ်ပေါင်း2300အဆုံးပါလို့ရှိရင်ဗိမာန်တော်ကိုတန်ရှင်းစေမယ်ဒီဟာဒီဟောထားချက်ဟာ1844ခုနှစ်မှာအဆုံးတတ်ခဲ့တာကိုတွေ့ရမှာဗိမာန်တော်တန်ရှင်းစေခြင်းဟာဆိုရှင်ဘာအဓိပ္ပာယ်ဆောင်တယ်1844ခုနှစ်မှာကျမ်းစာမှာဖော်ပြတဲ့ဖျားသခင်ရဲ့တရားစီရင်တဲ့အချိန်စတင်ပါတယ်အချိန်နာဤထိုးတန်ကြားနေရပါတယ်ဒံယေလပရောဖက်ဟောထားတဲ့နှစ်ပေါင်း2300အဆုံးပါဆိုရှင်ဖြစ်ပေါ်မဲ့ဗိမာန်တော်စေကြောခြင်းနဲ့တရားစီရင်ခြင်းကိုဘလို့ပတ်သက်ပါသလဲလို့သင်မေးကောင်းမေးပါလိမ့်မယ်ချစ်တော်မိတ်ဆွေတို့ဗိမာန်တော်စေကြောခြင်းဆိုတာဘာလဲတရားစီရင်ခြင်းနဲ့ဘလို့ပတ်သက်ပါသလဲလို့ကျမ်းစာတော်ထဲမှာဆိုရှင်ဗိမာန်တော်နှစ်ခုကိုဖော်ပြထားပါတယ်တစ်ခုကတော့မြေကြီးမှာရှိပြီးတော့တစ်ခုကတော့ကောင်းကင်နိုင်ငံတော်မှာရှိပါတယ်ဣသေလလူမျိုးအချိန်ကဆိုရှင်လူတွေဟာသူတို့ရဲ့ပူတော်တကာများကိုဗိမာန်တော်တဲ့ကိုနေ့စဉ်ယူဆောင်လာခဲ့ကြပါတယ်။အဲဒီမှာဆိုရှင်သူတို့ရဲ့အပြစ်များကိုတင်ပြတောင်းပန်ပြီးတော့ဖျားသခင်ရဲ့သားတော်သခင်ယေရှုအနာဂတ်မှာသေခံမဲ့အကြောင်းကိုယုံကြည်ကြောင်းပြပူရန်အတွက်ပူဇော်ရပါတယ်။ယနေ့အချိန်မှာဆိုရှင်ကျွန်တော်တို့တွေဟာဆိုရှင်တော့အပြစ်လို့ရင်ဖျားသခင်ထံမှာအပြစ်လွတ်ခြင်းခံဖို့ရန်အတွက်တောင်းပန်ကြပါတယ်။ဘာကြောင့်လဲဆိုတော့သခင်ယေရှုအားဖြင့်ကျွန်တော်တို့ရဲ့အပြစ်ကြွေးကိုပေးဆပ်ဖို့ရန်အတွက်ကျွန်တော်တို့နေရာမှာအစာထိုးပြီးတော့သူကအသေးခံခဲ့ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ကရဏီမတိုင်းခင်မှာလူတွေပြန်လှန့်ကြည့်စရာစက္ကပ်ပူဇော်ခြင်းဆိုတာမရှိခဲ့ပါဘူး။ဒါကြောင့်ယုံကြည်ခြင်းအားဖြင့်သိုးတကယ်အသေးခံမဲ့အချိန်ကိုမျှော်လင့်နေခဲ့ကြပါတယ်။ဒီအပြစ်မဲ့တဲ့တိရစ္ဆာန်များကိုပူဇော်ခြင်းအားဖြင့်သူတို့အတွက်လာရောက်အသေးခံပြီးတော့အပြစ်လွတ်ခြင်းကိုပေးမဲ့ကယ်တင်ရှင်ကိုယုံကြည်ကြောင်းအတိမတ်ပြုခဲ့ကြပါတယ်။အဲ့ဒီနောက်မှာယေပရောဟိတ်မင်းကဆိုရှင်တရိတ်ဆန်ရဲ့အသွေးကိုဗိမာန်တော်ရဲ့အတန်ရှင်းဆုံးဌာနမှာရှိတဲ့ကလကာပေါ်မှာဆိုရှင်ပတ်ဖြန်းလိုက်ခြင်းအပြင်လူတွေရဲ့အပြစ်ကိုဗိမာန်တော်တဲကိုရွှေ့ပြောင်းလိုက်ပါတယ်။ပြီးတော့တနည်းမှာဆိုရှင်တစ်ချိန်အတန်ရှင်းဆုံးပွဲတော်ဖြစ်တဲ့အပြစ်လွတ်ရာနေ့တော့မဟုတ်ဗိမာန်တော်စေကြောရာနေ့ကိုကျင်းပခဲ့ကြပါတယ်ဣသေလလူတွေအတွက်အဲဒီနေ့ဟာတရားစီရင်ခြင်းနေ့ပဲဖြစ်ပါတယ်ချစ်တော်မိတ်ဆွေနောက်ချစ်တော်မိတ်ဆွေတို့အဲဒီပွဲနေ့မတိုင်မီဆယ်ရက်ကြိုပြီးတော့လူတွေကိုတတိပေးဖို့ရန်အတွက်တပိုးမဟုတ်ပါတယ်ဣသေလလူတွေအတွက်သူတို့ရဲ့အသက်တာကိုပြန်လဲဆန်းစစ်ပြီးတော့နောင်တရပြီးတော့ပြည့်ဝချတောင်းပန်ဖို့ရန်အတွက်အချိန်ဖြစ်ပါတယ်ဒါကြောင့်ဝိပုယကျမ်းခန်းကြီး16ငယ်30မှာဆိုရှင်အကြောင်းမူကားသင်တို့သည်ထာဝရဘုရားရှိတော်၌အပြစ်ရှိသည်များကင်းစင်မည်အကြောင်းယေဘရဟိတ်သည်သင်တို့ကိုစင်ကြယ်စေခြင်းကအပြစ်ဖြေခြင်းကိုပြုမည်တဲ့အခုခါမှာတော့မြေကြီးပေါ်မှာရှိတဲ့ဗိမာန်တော်နဲ့၎င်းရဲ့လှုပ်ဆောင်ချက်တွေဟာသခင်ခရစ်တော်ယေဘရဟိတ်မင်းအဖြစ်ကျွန်တော်တို့ရဲ့အပြစ်တွေကိုလွတ်ပေးတဲ့ကောင်းကင်နိုင်ငံတော်ကဗိမာန်တော်ပုံဆောင်ထားကြောင်းကိုဟေဘရဲဩဝါဒကရှင်းလင်းစွာဖော်ပြထားပါတယ်နောက်ချက်တော်မိတ်ဆွေတို့ဟေဘရဲဩဝါဒစာခန်း၈အငယ်၁ကနေ၂မှာရှင်ပေါလုကဒီလိုပြောထားပါတယ်။ထို့သောသောယေဘရဟိတ်မင်းသည်ငါတို့၌ရှိ၏။ကောင်းကင်ဘုံ၌တကောအာနုဘော်တော်ဤပလင်လက်ကြတော်ဘက်မှထိုင်တော်မူ၏။လူမဆောက်ဖဲထာဝရဘုရားစောင့်တော်မူသောတဲတော်စစ်တီးဟုသောတန်ရှင်းရာဌာန၌ဖျားဝှက်ပြုတော်သူဖြစ်တော်မူ၏။ဆက်ပြီးတော့ဟေဘရဲဩဝါဒစာခန်းကြီးကိုငယ်17 24မှာဆိုရှင်ဒီလိုပြောထားပါသေးတယ် နောက်မင်္ဂလာအကျိုးရှိ၏ယေဘရဟိမင်းဖြစ်သောခရစ်တော်သည်မိမိအသွေးတော်နှင့်တန်ရှင်းရာဌာနတော်ထဲတခါသည်ဝင်တော်မူ၏ထိုသောနှင့်အညီမှန်သောတန်ရှင်းရာဌာနတော်၏ပုံဖြစ်သောလူတို့လက်ဖြင့်လှုပ်သောတန်ရှင်းရာဌာနတော်ထဲသို့ခရစ်တော်သည်မဝင်ဘဲထိုသောနှင့်အညီမှန်သောတန်ရှင်းရာဌာနတော်၏ပုံဖြစ်သောကောင်းကင်တဲသို့ဝင်တော်မူပြီချစ်တော်မိတ်ဆွေတို့ကျွန်တော်တို့အတွက်ကြောင့်အခုဖျားသခင်ရဲ့ရှေ့တော်မှာကိုကိုပြဖို့ရန်အတွက်လဝါးကားတိုင်းမှာခရစ်တော်အသေးခံခြင်းအားလို့ရှင်ကျွန်တော်တို့အပြစ်အတွက်ပြည့်စုံတဲ့အပြစ်ဖြေရာရစ်ကိုစီစဉ်ခြင်းဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့တရားစီရင်ခြင်းအချိန်ကာလတို့လို့ရှင်ယခုချိန်ကာလဖြစ်ပါတယ်။ဒီတော့ဒီချိန်ကာလမှာတို့ရှင်ကျွန်တော်တို့ရဲ့အသက်တာမှာဖျားသခင်ရှေ့တော်မှာတို့ရှင်သခင်ခရစ်တော်တည်းရောက်ရှိနေပြီဖြစ်ပါတယ်။ယနေ့ကျွန်တော်တို့အားလုံးကယဉ်ဆိုင်ရမယ့်အရာတွေအားလုံးမှာခရစ်တော်ကအသွေးတော်အားဖြင့်ကျွန်တော်တို့ရဲ့အပြစ်ကိုဖုံးကွယ်ခဲ့တယ်။အားချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့ရဲ့အသက်တာမှာနောင်တရပြီးတော့ဘုရားသခင်ထံမှာဆိုရှင်ဆုတောင်းဖို့ဘုရားသခင်ထံမှာဆိုရှင်ကျွန်တော်တို့ကတောင်းလျှောက်ဖို့ရန်အတွက်ရန်ရည်ကြီးပါတယ်။အဲ့ဒီလိုမျိုးတောင်းလျှောက်မယ်ဆိုရင်ကောင်းကင်ယာစပရင်မှာကျွန်တော်တို့ရဲ့အပြစ်ခါဆိုရှင်ခရစ်တော်ရဲ့အသွေးတော်အားဖြင့်ဖျက်ပယ်ထားခြင်းခံရမှာဖြစ်ပါတယ်။အားချစ်တော်မိတ်ဆွေတို့ဘုရားသခင်ရဲ့ဒီကောင်းမြတ်တဲ့တရားစီရင်ခြင်းမှာကျွန်တော်တို့အားလုံးယဉ်ဆိုင်ရတဲ့အခါမှာမစိုးရမကြောက်လန့်မထိတ်လန့်ဖို့ရန်အတွက်သခင်ယေရှုခရစ်တော်ဟာဆိုရှင်ယနေ့တရားစီရင်တဲ့နေရာမှာဆိုရှင်တော့ကျွန်တော်တို့အတွက်မယက်တိပေးမယ်ဖြစ်တဲ့အတွက်ကြောင့်ချစ်တော်မိတ်ဆွေများဝမ်းသာပျော်ရွှင်ခြင်းအပြင်ကျွန်တော်တို့ရဲ့ဘဝတတမှာဘုရားသခင်ရဲ့အလိုတော်နဲ့ညီတိဆောက်ပြီးတော့တက်ရှင်ကြပါစို့လို့အားပေးတိုက်တော်နဲ့ညီကုန်းချုပ်ပါတယ်။အားလုံးပေါ်မှာဘုရားသခင်ကြွယ်ဝမြတ်ပြတ်စွာကောင်းချီးမင်္ဂလာတလုံးချပေးပါစေ။ခေတ္တခဏဆုတောင်းကြပါစို့။အတေကောင်းငယ်ပုံ၌တရှင်ထောရရှင်ဖာဗျာ။ကိုရရဲ့ကြည်တော်ကြောင့်ပဲယနေ့တာရသောနေ့တည်မှာဤကဲ့သို့ကိုရရှင်ဖျားရဲ့အစီအစဉ်များဖြစ်တဲ့တရားစီရင်ခြင်းစီမံကိန်းကိုတာမျိုးတို့ဒီဆက်လက်ပြီးတော့နားတော်တာဆင်ခဲ့ရပါ၏။ယနေ့ကောင်းကင်ရဲ့ယာစပရင်မှာတာမျိုးတို့ဒီတရားစီရင်ခြင်းမှာပါဝင်ကြားရမည်ဖြစ်တဲ့အတွက်ကြောင့်သားသမီးတို့ဒီကိုရှင်ဖျားရဲ့ရှေ့တော်မောင်း၌ရောက်ရှိတဲ့အခါမှာစိုးရုံထိတ်လန့်ခြင်းမရှိဘဲနဲ့ကိုရှင်ဖျားရှေ့တော်မောင်း၌သားသမီးတို့ဒီသခင်ခရစ်တော်အားဖြင့်အပြည့်စင်ရင်ခြင်းခံရတဲ့အခါမှာဝမ်းမြောက်ဝမ်းသာစွာဖြင့်သားသမီးတို့ရဲ့တက်တာကိုရှင်ဆိုင်တိုက်နိုင်နိုင်ဖို့ရန်အတွက်ယနေ့မှစ၍သားသမီးတို့ရဲ့တက်တာကိုကိုရှင်ဖျားနဲ့တူတည်ဆောက်ယူနိုင်တော်သားမီးတည်တည်ဖြစ်ဖို့ရန်အတွက်လည်းမာသာသမီးကြောင့်တပါတော်သားသခင်ခရစ်တော်၏နာမတော်ကိုမြည်ပြီးဆုတောင်းပါရပါဗျာအာမင်
မောင်လေးမလေးတို့ရင်သွေးလိမ်မာနားဆင်စရာပုံမြင်ကဏ္ဍမှာကလေးတို့တွေနားဆင်ဖို့ရန်အတွက်စိတ်ထားဖြူတဲ့မဆက်ပဲဆိုတဲ့ပုံမြင်လေးကိုမမကပြောပြပေးမှဖြစ်ပါတယ်ကွယ်မောင်လေးမလေးတို့ဒီခါတော့ကစပယ်နဲ့သူစာဆိုတဲ့မိန်းကလေးနှစ်ယောက်ရှိတဲ့ကွယ်သူတို့နှစ်ယောက်စလုံးဟာအရင်ချစ်စရာကောင်းပြီးချောမောလပ်ပါကြပါတယ်ကွယ်ဒါပေမဲ့လေတချို့သူငယ်ချင်းတွေကသူစားတဲ့စပယ်ကိုပိုးပြီးတော့ချစ်ကြပါတယ်ကွယ်ဒါကြောင့်မို့သူစားလေးဟာစပယ်လေးအပေါ်မနာလိုဝန်တိုဖြစ်တာပေါ့ကွယ်ဒါကြောင့်မို့သူစားလေးက
ငါကစပယ်ထက်ရုပ်ပိုချောတာပဲသူငယ်ချင်းတွေကငါထက်စပယ်ကိုပိုးပြီးတော့ခင်ကြတယ်စပယ်ကိုကြည့်လို့မရဘူးသိမ့်မုန်းတာပဲ
မောင်လေးညီမလေးတို့ရေစပယ်လေးကတော့သူအပေါ်မနာလိုမုန်းတီးဖြစ်နေတဲ့သူစားလေးရဲ့စိတ်ထားတွေကိုဘာမှမသိရှာဘူးပေါ့ကွယ်သူစားလေးကတော့မစပယ်လေးဒုက္ခရောက်ဖို့မကောင်းတဲ့အစီအစဉ်တွေစိတ်ထဲမှာကြံစည်နေပါတော့တယ်ကွယ်ဒီလိုနဲ့တနေ့မှစပယ်လေးနဲ့သူ့ရဲ့တငယ်ချင်းတွေဟာရေကန်လေးအနားမှာပြေးလွှားဆောက်ကစားနေကြပါတယ်ကွယ်ဒါကိုတွေ့လိုက်တော့သူစားဟာမကောင်းတဲ့စိတ်နဲ့တွေးမိပြီးဗစက်ကနေတီးတူရေရွတ်လိုက်တာကတော့
ရေကန်နဲ့တွန်းချပြင်မယ်ရေကန်နဲ့ကြပါစေ
မောင်လေးညီမလေးတို့ရေသူစားလေးဟာစပယ်လေးဆုပ်ကစားနေတဲ့နေရာကိုပြေးသွားပြီးစပယ်လေးကိုရေကန်နဲ့တွန်းချလိုက်ပါတော့တယ်ကွယ်ဒါကြောင့်မို့တခြားတငယ်ချင်းလေးတွေက
ဟာစပယ်လေးရေကန်နဲ့ပြောင်းချလွားပြီးဟဲ့
ငါတို့ရေချင်စီခင်ဆက်ရအောင်
စပယ်လေးမကြောက်နဲ့နော်နေကငါတို့လာခဲ့မယ်
မောင်လေးညီမလေးတို့ရေ
ဒီကနေ့ကြာသွားတဲ့မဆပယ်လေးကိုကယ်ဖို့တငယ်ချင်းတွေကစိုးရိမ်ပြီးအပြေအလွှာဖြစ်နေကြပေမဲ့သူစားကတော့ဘာမှမဖြစ်တဲ့ပုံစံလေးနဲ့သူတို့အနာကနေထွက်သွားပါတော့တယ်ကွယ်။မောင်လေးမလေးတို့ရေတခြားတငယ်ချင်းတွေကမဆပယ်လေးအပေါ်မှာဂရုတစိုက်ဖြစ်တာတွေကိုတွေ့ရပြန်တော့ပိုးပြီးမနာလိုဖြစ်နေတာပေါ့ကွယ်။ဒီလိုနဲ့မဆပယ်လေးကိုတငယ်ချင်းတွေကရေကန်ထဲကနေဆယ်ယူပြီးသွားတဲ့အခါမှာတော့
သာမခေါ်နဲ့တိလာ
ဟုတ်တယ်ရေခဲ့တယ်မိကိုသူကတွန်ကြတာသူ့ကိုမခေါ်နဲ
့မောင်လေးမလေးတို့ရေမစပယ်လေးဟာသူစားအပေါ်စိတ်ဆိုးနေတဲ့တငယ်ချင်းတွေစိတ်ကြည်နဲ့အောင်ပြောလိုက်ရပေမဲ့သူစားလေးအပေါ်စိတ်မဆိုးရှာပါဘူးကွယ်မောင်လေးမလေးတို့ရေဒီလိုနဲ့နောက်တနေ့နေ့လည်းမုတ်စားစင်းတဲ့အချိန်မှာသူစားဟာထမင်းစားဖို့ရန်အတွက်သူ့ရဲ့ထမင်းဘူးလေးကိုဖွင့်လိုက်ပါတယ်ကွယ်အဲ့ဒီအချိန်မှာပဲထမင်းဘူးလေးဟာသူစားရဲ့လက်ထဲကနေမတော်တဆလွတ်ကျောက်သွားပါတော့တယ်ကွယ်
ထမင်းဘူးကလည်းပြုတ်ကျသွားပြီဒုက္ခပါပဲဘိုက်စားပါတယ်ဆိုကမှထမင်းဘူးကလည်းပြုတ်ကျရတယ
်မောင်လေးမလေးတို့ရေသူစားရဲ့ထမင်းဘူးလေးပြုတ်ကျသွားတာကိုမြင်လိုက်ရတဲ့မတ်စပယ်လေးဟာသူစားစီရောက်လာပြီပြောလိုက်တာကတော့
သူစားတငယ်ချင်းဘိုက်စားနေမှာပေါ့ဒီမှာမဟုတ်စားပါအောင်စားပါတငယ်ချင်းရေ
မောင်လေးမလေးတို့ရေအမှန်တော့သူစားဟာမစပယ်လေးပေးတဲ့ပါမုတ်ကိုမစားချင်ပါဘူးကွယ်ဒါပေမဲ့လည်းဘိုက်စားနေတဲ့အတွက်မစပယ်လေးပေးတဲ့ပါမုတ်ကိုယူပြီးစားလိုက်ပါတယ်ကွယ်မောင်လေးမလေးတို့ရေမစပယ်လေးရဲ့သူစားအပေါ်မှာထားရှိတဲ့စာနာတနာတက်တဲ့စိတ်သဘောထားလေးကိုတွေ့မြင်လိုက်ရပါတယ်ကွယ်အဲဒါကြောင့်မို့ဆရာမကမစပယ်လေးကိုချီးကျူးစကားပြောလိုက်တာကတော့
မစပယ်လေးကသူစားအပေါ်မှာတငယ်ချင်းကောင်းတော်တော်ပီတာတာပဲမစပယ်လေးကလိမ်မာလိုက်တာကွယ်
မောင်လေးမလေးတို့ရေဆီယာမကမစပယ်လေးကိုချီးမွမ်းပြောဆိုလိုက်တဲ့စကားတွေကြောင့်သူစားဟာမစပယ်လေးအပေါ်မှာမနာလိုဝန်တိုဖြစ်မိနေပြန်ပါတယ်ကွယ်ဒီလိုနဲ့နေ့လယ်မှုတ်စားဆင်းပြီးကျောင်းပြန်တဲ့အခါမှာတော့ဆီယာမဟာအတန်းထဲမှာရှိကြတဲ့ကျောင်းသူကျောင်းသားခလီးငယ်တွေကိုပြောလိုက်တာကတော
့ကဲခလီးတို့ရေအခုအချိန်ကပုံဆွဲတဲ့အချိန်ရောက်လာပြီဆိုတော့ခလေးတို့ကြိုက်နေတဲ့ရုပ်ပုံလေးတွေကိုဆွဲကြပါကွယ်အားလုံးဆွဲပြီးသွားရင်ဆရာမစီကိုလာပြီးပြကြနော
်မောင်လေးမလေးတို့ရေဆရာမရဲ့စကားအဆုံးမှာတော့ခလေးတွေဟာသူတို့နှစ်သက်တဲ့ရုပ်ပုံလေးတွေကိုဆွဲပြီးရောင်စုံခဲတဲ့လေးတွေနဲ့ချိန်နေကြတာပေါ့ကွယ်မစပယ်လေးကတော့ပုံမဆွဲတဲ့အတွက်အခြားသူတွေရုပ်ပုံကြီးဆွဲနေတာကိုငေးပြီးချိန်နေမိပါတယ်ကွယ်မစပယ်လေးဟာသူ့ရဲ့ဘေးမှထိုင်တဲ့သူစားဆွဲနေတဲ့ရုပ်ပုံလေးကိုကြည့်ပြီးပြောလိုက်တာကတော
့ဟဲ့သူစားတငယ်ချင်းကပုံဆွဲတာတော်လိုက်တာတငယ်ချင်းဆွဲတဲ့ရုပ်ပုံလေးကရင်လာတာပဲငါကလည်းပုံလေးတစ်ပုံလောက်ဆွဲပေးပါလားတငယ်ချင်းရဲ့
နေပါသားနေဆွဲပါဟာငါကမဆွဲခိုင်းနဲ့တခုခုဆိုနေပဲအများကြီးချီးမွမ်းခံရတယ်နေပါသားနေဆွဲပေါ့
ငါပုံမဆွဲတက်လို့ပါသူစားရဲ့ငါကပုံဆွဲပြီနော်ဆွဲပြီနော်တငယ်ချင်း
မောင်လေးညီမလေးတို့ရေမစပယ်လေးရဲ့အတနာခံတောင်းပန်နေတဲ့စကားလေးတွေကြောင့်နောက်ဆုံးမှာတော့သူစားဟာမစပယ်လေးကိုပုံဆွဲပေးလိုက်ပါတယ်ဒီလိုနဲ့ကလေးတွေအားလုံးပုံဆွဲပြီးသွားတဲ့အခါမှာတော့ဆရာမကကလေးတွေကိုပြောလိုက်တာကတော့
ကဲကလေးတို့အားလုံးပုံဆွဲပြီးသွားရင်ဆရာမစီလာအကြပါကွယ်ဘသူရုပ်ပုံကအလှဆုံးလဲဆိုတာဆရာမကရွေးချယ်ပေးမယ်နော်
မောင်လေးမလေးတို့ရေခလေးတွေဟာသူတို့ရေးဆွဲထားတဲ့ရုပ်ပုံလေးတွေကိုဆီယာမစီမာပေးအပ်ကြပါတယ်ကွယ်ဆီယာမလည်းခလေးတွေရေးဆွဲထားတဲ့ရုပ်ပုံလေးတွေကိုတစ်ခုပြီးတစ်ခုကြည့်နေပါတယ်ကွယ်အဲဒီနောက်ဆီယာမပြောလိုက်တာကတော
့မစပယ်ဆွဲတဲ့ရုပ်ပုံလေးကအရင်လာတာပဲကွယ်သမီးလေးကပုံဆွဲတာတော်လိုက်တာ
သမီးဆွဲတာမဟုတ်ပါဘူးဆီယာမသမီးကပုံမဆွဲတတ်ပါဘူ
းသမီးဆွဲတာမဟုတ်ရင်ဘယ်သူဆွဲပေးတာလဲကွယ်
သူစားဆွဲပေးတာပါဆရာမ။အ
ိုးဟုတ်လား။သူစားကတငယ်ချင်းအတွက်အကောင်းဆုံးအလှဆုံးဖြစ်အောင်ရုပ်ပုံလေးဆွဲပေးတာကို။မစပယ်ကိုသူစားဆွဲပေးတဲ့ရုပ်ပုံလေးကအလှဆုံးပါပဲကွယ်။သူစားကပုံဆွဲတာတိတ်တော်လိုက်တာကွယ်။မစပယ်လေးကလည်းသူစားဆွဲပေးတဲ့ရုပ်ပုံကိုသူဆွဲတာလို့လိန်ညာပြီးမပြောဘူးကွယ်။အမှန်အတိုင်းဆရာမကိုပြောပြရဲ။အဲ့ဒါကြောင့်ကလေးတို့ဟာလင်ညာတဲ့စကားတွေကိုမပြောရဘူးနော်အမှန်တရားကိုသာဝန်ခံပြောဆိုကြရမယ်နောက်ပြီးကလေးတို့အနေနဲ့ကိုယ့်ရဲ့တငယ်ချင်းတွေအကူအညီလိုအပ်တဲ့ဆိုရင်မဆကူညီပေးကြရမယ်နော
်ဟုတ်ကဲ့ပါဆရာမ
မောင်လေးညီမလေးတို့ရေပုံမြင်တဲ့ကမဆပဲလေးလိုခလေးတို့တွေလည်းသူတပားအပေါ်မှာခွင့်လွတ်သီးခံတတ်တဲ့စိတ်သဘောထားလေးတွေထားရှိကြရမယ်နော်မနာလိုဝန်တိုးတဲ့စိတ်ကိုမထားရှိကြဘဲသူတပားအပေါ်မှာစိတ်နာတနာတတ်တဲ့နှလုံးသားလေးတွေထားရှိနိုင်ကြပါစေကွယ်ခုတင်ဆက်ခဲ့တဲ့ရင်သွေးလိမ္မာနားဆင်စရာပုံမြင်လက်ဆောင်ကဏ္ဍလေးကိုကျမတို့မျှော်လင့်ခြင်းအပမှာတင်ဆက်ခဲ့ခြင်းဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြညာတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူတာချင်းမြင်ပေးမှာဖြစ်ပါလိမ့်ရှင်။
ဒေါက်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေတဲ့ဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်။ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်နောက်ထပ်ဖုန်းတစ်လုံးနေနဲ့39996 818 9669တို့ဆက်ွယ်မြင်းမြန်းနိုင်ပါလေရှင်တွဋ္ဌရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင်
AWR မျိုးလင့်ချင်းအတံကိုနာတွဋ္ဌဆင်ခဲ့ကြတော့တွဋ္ဌရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေเจซุติมาเด้อคร
စီများကိုနာတော့တာဆင်ရင်နှစ်သက်မယ်လို့မျှော်လင့်ပါတယ်မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်နေဆိုရင်တော့ကျေးဇူးပြု၍ biple@itbrewer.org တို့စာရေးပေးပါဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်